Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည့်နှစ် February 13ရက်ကြာတာပြည်ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 1925 32ပထမနိုင်ဝတ်မှာ line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီနေ့ညပိုင်းသတင်းတွေကိုမဆက်မြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။COVID-19 virus ကြောင့်ရုပ်နိုင်ငံမှာသေဆုံးသူ1300ကျော်သွားပါပြီ။ကွန်ဂရက်လွှတ်တော်သဘောမတူဘဲအီရန်ကိုတိုက်ခိုက်တာမျိုးမလုပ်နိုင်အောင်ဟန်တားတဲ့ဆုံးဖြတ်ချက်ကိုအခြားလွှတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။တရုတ်ဆိုရကဟောင်ကောင်ရေးရုံအကြီးအကဲကိုအစားထိုးလဲလှယ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့တရုတ်ပြည်မှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟန်တားထိန်းချုပ်နိုင်ဖို့အတွက်ခရီးသွားလာမှုတွေပိတ်ပင်ထာရာကနေပြီးတော့ဒေတာရင်းနဲ့မြန်မာနိုင်ငံမှာရောစီးပွားရေးထိခိုက်လာနေတဲ့အခြေအနေကိုအခုလိုနှာစင်နိုင်ပါလေ
။ဒီကူအားကိုတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးသွားပြီလေ။အဲ့တော့ဒီလိုလုပ်တဲ့ကုမ္ပဏီတွေလည်းအကုန်လုံးကငိုလို့ထိုင်သွားပြီ
။မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းနာယကရဲ့ပြောကြားချက်နဲ့တူနှာစင်ရမှာပါ။ဘူဒီတော်မြို့နယ်တွေကကြေးရွာစတင်ချောင်းဝင်းတခုထဲလက်နက်ကြီးကြီးကြားရပောက်ကွဲခဲ့လို့ကျောင်းသားအယောက်20လောက်ထဏ်ရာရသွားတဲ့အခြေအနေထိုင်းမြန်မာနယ်စပ်ကရွှေ့ပြောင်းကျောင်းတွေမှာကလေးများနဲ့ထိမ့်မှတ်ပျော်ပွဲရှင်ပွဲပညာရေးပြိုင်ပွဲတွေကျင်းပတဲ့အကြောင်းနဲ့အတူအမေရိကန်မှာမျိုးတုံးပြောက်ွယ်ရမယ့် insect မျိုးစိတ်တွေအကြောင်းကိုလည်းနှာစင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရုပ်နိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်154ယောက်ရှိတဲ့အကြောင်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ဖရက်စ်ပူစတဲ့ကူးစက်ဖြစ်ပေါ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစပြီးတော့အခုချိန်ထိဆိုရင်သေဆုံးသူ1389ယောက်ရှိသွားပါပြီ။မနေ့ကဗုဒ္ဓနေ့မှာပဲရောဂါပိုးကူးစက်ခံရသူအရေအတွက်ကြာဆင်းသွားတယ်ဆိုပြီးတရုတ်ဆိုးကပြောဆိုခဲ့ပြီးတဲ့နောက်ဒီနေ့မှာသေဆုံးသူ250ကျော်တိုးလာတာပါ။ရောဂါပိုးရှိမရှိကိုရင်ကားလိုတက်ခွဲကန်ဖို့စမ်းသပ်ဆရာမလိုတော့ပဲအစိမ့်ကွန်ပျူတာနည်းပညာနဲ့ခန္ဓာကိုယ်ကိုစကန်လုပ်ပြီးစမ်းသပ်စစ်ဆေးတဲ့နည်းကိုပြောင်းသုံးလာတဲ့အကြောင်းဟူပေပြည်နယ်ကျန်းမာရေးအရာရှိတွေကပြောခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်လည်းတိတိကျကျတိုးလာပါတယ်။အခုဆိုရင်တရုတ်နိုင်ငံတဝန်ဒီယောဂါဘိုကူးဆက်ခံရသူစုစုပေါင်း6000လောက်ရှိသွားပါပြီ။ဒီဗိုင်းရပ်စ်ဘိုကူးဆက်ပြန့်ပွားမှုနဲ့ဆက်စပ်ပြီးဟူပေပြည်နယ်ကွန်မြူနတီပါတီအကြီးအကဲဂျန်းချောင်လျန်းကိုယာလူကထုတ်ပစ်ခဲ့ပါတယ်။ပြည်နယ်ကျန်းမာရေးဆိုင်ရာတာဝန်ရှိသူ2ဦးကိုယာလူကထုတ်ပစ်ခဲ့ပြီးတဲ့နောက်ပြည်နယ်ပါတီအကြီးအကဲကိုလည်းအခုလိုဖယ်ရှားလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ဘိုကြောင့်သေဆုံးသူအရေအတွက်ဟာ2003ခုနှစ်တုန်းကပြည်ပြည်မာကြီးနဲ့ဟောင်ကောင်ကျွန်းတွေမှာဖြစ်ခဲ့တဲ့အသက်ရှူလောင်ကျောင်းဆိုင်ရာပြင်းထန်တဲ့ SARS ရောဂါဘိုကြောင့်သေဆုံးသူအရေအတွက်ထပ်ပိုများသွားပါပြီ။စာရောကပိုးကြောင့်သေဆုံးခဲ့သူက994ယောက်ရှိပြီးကူးစက်ခံရသူ1100နီးပါးရှိခဲ့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှာစိုးရိမ်မှုနဲ့အာရှနိုင်ငံတချို့ကကန့်ကွက်ခွင့်မပြုတဲ့အပျော်စီးစိန်ခံတင်မောကြီးတစ်စင်းကိုကမ္ဘောဒီးယားနိုင်ငံကကန့်တော်မှာကြောက်ချခွင့်ပြုခဲ့ပါတယ်။ဝက်စတာဒမ်စိန်ခံတင်မောကြီးဘော်ကခီးတယ်နဲ့ဝင်တဲ့2000ကျော်မှနံပါတ်ဖြစ်နေသူတယောက်မှမရှိပေမဲ့သူတို့အားလုံးကိုပိုးကူးစက်မှုရှိမရှိစစ်ဆေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကစင်ကာပူကနေထွက်ခွာလာတဲ့ Holland America Timor Line by Westerdam Timor ကြီးကို Thai Philippines Taiwan ဂျပန်နိုင်ငံတွေအပြင် American ပိုင်းနဲ့ဂွမ်ကလည်းကန့်ကွက်ခွင့်မပြုခဲ့တာကြောင့်နောက်ဆုံးကမ္ဘောဒီးယားနိုင်ငံကသူတို့ကန့်လွန်မှာကြောက်ချခွင့်ပြုခဲ့တာပါဒီတင်ပေါ်ကိုထိုင်းနိုင်ငံကကန့်ကွက်ခွင့်မပြုပေမဲ့ Seabond Ovation ဆိုတဲ့နောက်ထပ်ဇင်းခံအပျော်စီးတင်ပေါ်ကြီးကိုတော့နိုင်ငံတောင်ပိုင်းကဖူးခဲ့အပန်းဖြေကျွမ်းမှဒီကနေ့ကန့်ကွက်ခွင့်ပြုခဲ့ပါတယ်Seabond Ovation တင်မောဘော်ကကန်ဆင်းလာကြတဲ့ခီးတွေကိုထိုင်းအာဏာပိုင်တွေကအပူချိန်တိုက်တာတွေလုပ်ခဲ့တယ်လို့နှာခေါင်းစည်းအကာတွေလက်ဆေးရည်တွေကမ်းပေးခဲ့ပါတယ်။ဥရောပကအများစုဖြစ်တဲ့ခီးတွေ900နီးပါးနဲ့တင်မောအမှုရန်400ကျော်ပါတဲ့ဒီတင်မောကြီးကအစားတွေကဖူးခတ်ကိုလာဖို့စီစဉ်ထားတာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ Westerdam တင်မောကတော့သူ့ခီးစဉ်ထဲမှာထိုင်းနိုင်ငံမှာပါတဲ့အတွက်ကန့်ကွက်ခွင့်မပြုတာလို့လည်းပြောပါတယ်။ဒီစိန်ခံတင်မောကြီးနှစ်စီးလုံးဟာဇန်နဝါရီလကုန်ပိုင်းတုန်းကဟောင်ကောင်မှာကန့်ကွက်ခဲ့ပေမဲ့ခီးတဲ့တယောက်မှဗိုင်းရပ်စ်ကိုကူးတဲ့လက္ခဏာမတွေ့ရပါဘူး။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမှာတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess စိန်ခွန်အပျော်စီးတင်မောကြီးပေါ်မှာတော့ပိုးကူးဆက်သူနောက်ထပ်44ယောက်တွေ့ရှိတဲ့အတွက်စုစုပေါင်းကူးဆက်နေသူ218ယောက်ရှိသွားပါပြီ
။အမေရိကန်တရားရေးဌာနနဲ့ရာဇဝတ်ကြောင့်တရားစီရင်ရေးစနစ်ပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့ဩဇာလွှမ်းမိုးမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေကြချိန်မှာပဲအမေရိကန်ဆိုးရွားရှိနေကျဝီလျံဘာဟာအလုပ်တော်တရားရေးကော်မတီမှာရှေ့လာအတွင်းမေခွန်းတွေကိုဖြည့်ဆို့ပြီးရှင်းလင်းပြောကြမယ်လို့ခန့်မှန်းထားပါတယ်။သမ္မတရဲ့လူယုံတူးဖြစ်သူရောဂျာစတုန်းအပေါ်နိုင်ငံရေးရာအကျင့်ပြတ်ချဆောင်မှုနဲ့တရားဆက်ဆိုထားတာမှာပြစ်ဒဏ်ရော့အောင်တရားရေးဌာနကဝင်ပြီးပြောဆိုခဲ့တဲ့အတွက် ရှင်းလင်းချုပ်ဘောကိုသမ္မတဆောင်ကချီးကျူးပြောဆိုခဲ့တဲ့ဗိုလ်ဒူးနေမှာပဲမစ္စတာဘောလာရောက်ထွက်ဆိုခဲ့ကြောင်းအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကကြေညာခဲ့တာပါ။ရိုဂျာစတုန်းကို2009နှစ်အထိချမှတ်ဖို့တရားရေးဌာနရှိနေတွေကတင်ပြထားတာဖြစ်ပါတယ်။ရိုဂျာစတုန်းဘောတရားဆွဲဆိုတာဟာလုံးဝကိုအထင်းကွမဲ့ဖြစ်ခဲ့ပြီးစကတည်းကတရားဆွဲတင်တာမျိုးတော့မဟုတ်ဘူးလို့သမ္မတဆောင်ကထွတ်တာမှရေးပြီးရှင်းလင်းချုပ်ဘောကိုလည်းချီးကျူးခဲ့တာပါ။ရိုဂျာစတုန်းဘောတရားဆွဲဆိုထားတဲ့အမှုဟာသမ္မတထရမ့်အနိုင်ရခဲ့တဲ့2016ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးကာလအတော်ကြာစုံစမ်းစစ်ဆေးမှုနဲ့လည်းဆက်ဆက်နေပါတယ်။ဒီမှုနဲ့ပတ်သက်လို့ရှင်းလင်းချုပ်ဘောကဝန်ရောက်ပြောဆိုခဲ့ပြီးတဲ့နောက်အမှုကိုကင်ပြလုံဆောင်နေတဲ့တရားရေးဌာနဝါရင်းရှိနေ၄ဦးအမှုကိုဆက်မကင်တော့ဘဲလုံထွက်သွားကြပါတယ်။ရိုဂျာစတုန်းဟာကွန်ကရစ်လွှတ်တော်ကိုလိန်ညာမှုသက်သေတွေပေါ်ဩဇာလွှမ်းမိုးမှုကြိုးစားမှု2016သမ္မတရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုကိုဟန်တာနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခဏမှုအတွက်ပြည်စီကြောင်းလူဝင်မာလာမှာတရားရုံးကဆုံးဖြတ်ထားတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်မနယ်ထရမ့်အနေနဲ့ကွန်ဂရက်ဆွတ်တော်ရဲ့အတည်ပြုချက်မပါဘဲအီရန်ပေါ်စီးရီးယားဆောင်ရွက်မှုတွေမလုပ်နိုင်အောင်ဟန်တာမဲ့ဆုံးဖြတ်ချက်တရက်ကိုအထက်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်မှာပါ။ဒီဆုံးဖြတ်ချက်အတည်ပြုနိုင်ဖို့ထောက်ခံမဲ့အလုံးလောက်ရမယ်လို့မျှော်လင့်ရပေမဲ့သမ္မတထရမ့်ဘက်ကဗီဒိုအာဏာသုံးပယ်ချရင်တော့အတည်ဖြစ်လာနိုင်မှာမဟုတ်ပါဘူး။သမ္မတထရမ့်ကတော့ဒီမိုကရက်အမတ်တွေဟာ Republican Party ကိုအရှက်ရအောင်လို့ဥပဒေချက်အတည်ပြုနိုင်ရေးတမင်လှုပ်ဆောင်နေတာလို့သူရဲ့ Twitter စာမျက်နှာပေါ်မှာရေးပါတယ်။ဒီဆုံးဖြတ်ချက်ကိုတင်သွင်းတဲ့ Virginia ပြည်နယ် Democrat အထက်လွှတ်တော်အမတ် Tim Kaine ကတော့ဘယ်သူ့ကိုမှထိခိုက်အောင်လုပ်တာမဟုတ်ဘူးလို့ပြောကြခဲ့ပါတယ်
။ The resolution is pretty simple. We should not be at war with Iran unless Congress votes to authorize such a war.
ဒီဆုံးဖြတ်ချက်ကရှင်းပါတယ်လွတ်တော်ရဲ့အတည်ပြုချက်မပါဘဲအီရန်နဲ့ဆက်မဖြစ်အောင်ကာကွယ်နိုင်ဖို့ရည်ရွယ်တဲ့ဥပဒေချက်ဖြစ်ပါတယ်လို့အထက်လွတ်တော်အမတ်တင်ကိန်းကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြားမှာတင်းမာမှုတွေတိုးနေချိန်မှာသမ္မတထရမ့်ဘက်ကသူ့သဘောနဲ့သူစီးရီးအရာဆောင်ရွက်တာမျိုးတားဆီးနိုင်ဖို့အတွက်အောက်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ဒီကနေ့အထက်လွတ်တော်မှာမဲခွဲမှာပါအီရန်စစ်ဦးစီးအရာရှိချုပ်ကာဆမ်ဆိုလီမာနီကိုပြီးခဲ့တဲ့လတုန်းကအဝေးထိန်ဒရုန်းယာဉ်နဲ့အမေရိကန်တို့တုံ့တင်ရှင်းလင်းဖို့အတွက်သမ္မတထရမ့်ညွှန်ကြားခဲ့ပြီးတဲ့နောက်မှာအခုလိုမျိုးသမ္မတရဲ့ဒီနိုင်ငံရခြားစီးရေးဆောင်ရွက်ချက်တွေအပေါ်မှာလွှတ်တော်ကစက်မှတ်ဟန်တာတင်မတင်ဆိုတဲ့အခြေအတည်ဆွေးနွေးမှုတွေရှိလာခဲ့တာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိไซโดมีเตอร์19 kHz 15953ไซโดมีเตอร์25 kHz 7783ไซโดมีเตอร์32 kHz 9335เนี่ยปฐมนาทีกว่ามาไซลันมีเตอร์190 kHz 1505ด้วยกันนี่ว่าทุ่งเล่นไปเลยครับ
ทีนี้ก็นี่จาตะปริญญาเวทตรุณีโกได้เสร็จแล้วเปล่านี่บาร์ดิဒီအစိုးရရဲ့တင်းကျပ်တဲ့ဥချိုရေးပေါ်ပြီးကြတဲ့နှစ်ကကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်ခဲ့တဲ့ဟောင်ကောင်ကျွန်းရေးရာဂိုင်တွေဆောင်ရွက်တဲ့ဒီအစိုးရဌာနအကြီးအကဲကိုအစာထုတ်ခံထားလိုက်ပါတယ်။ဟောင်ကောင်ရေးရာယုံအကြီးအကဲဖြစ်ရှားပေါလင်းကိုခံထားလိုက်တဲ့အကြောင်းဒီအစိုးရရဲ့ဒီနေ့ထုတ်ပြန်ချက်ပြန်မှာဖော်ပြထားပါတယ်။အဲဒီရုံးဟာမကောင်ကျွန်းကလောင်းကစားယုံတွေကိုလည်းတည်တက်တဲ့ဌာနဖြစ်ပါတယ်။ဒီရုံးရဲ့အရင်အကြီးအကဲကျန်းရှောင်မင်းကိုတော့နေစဉ်လုံခြုံရေးဆိုင်ရာဒုတိယညွှန်ကြားရေးမှူးရာယူမှပြောင်းရွှေ့ခံထားလိုက်တာပါ။အခုအကြီးအကဲတဲ့ရှားပေါလင်းဟာဒီဒီကျန်းပြည်နယ်ကွန်မြူနတီပါတီတာဝန်ရှိသူတို့အဖြစ်နှစ်တော်ကြာလုပ်ခဲ့သူဖြစ်ပြီးသမရရှိချင်းပြည်နယ်နှိစက်သူလည်းဖြစ်ပါတယ်။သမရရှိဟာစီကျန်းပြည်နယ်ကွန်မြူနတီပါတီတွင်မှုဖြစ်2002ခုနှစ်ကနေ2009ခုနှစ်ထိတာဝန်ယူခဲ့ဥပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရသူတွေတရုတ်ပြည်မှာကြီးမှာတရားရင်ဆိုင်မှုလွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းတစ်ခုကိုကန့်ကွက်ပြီးဟောင်ကောင်ကျွန်းမှာပြီးခဲ့တဲ့နှစ်ဇွန်လကစလို့ဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။အဲဒီကနေတဆင့်ဒီမိုကရေစီအခွင့်အရေးပို့ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ကူးပြောင်းသွားခဲ့တာကြောင့်ဟောင်ကောင်ကျွန်းကိုပြည်ထောင်လက်ထက်ကနေ1998ခုနှစ်မှာလွှဲပြောင်းယူခဲ့ပြီးကတည်းကဆိုရင်ဒီကွန်မြူနတီပါတီအတွက်ကြီးမားသောအခြေအနေတစ်ရပ်နဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်
။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုအဆုံးသတ်လိုက်တဲ့အတွက်မတည်ငြိမ်တဲ့ဖိလစ်ပိုင်တောင်ပိုင်းကအကြမ်းဖက်မှုတံပြန်ရေးဆောင်ရွက်မှုတွေထိခိုက်လိမ့်မယ်လို့အမေရိကန်ထိပ်တန်းတမ်းမှုကြီးကပြောကြားလိုက်ပါတယ်။အမေရိကန်တပ်တွေကိုဖိလစ်ပိုင်နိုင်ငံမှာအခြေစိုက်ခွင့်ပြုထားတဲ့သဘောတူညီချက်ကိုသမ္မတရော်ဒရီဂိုဒူတာတေးကဖျက်ခဲ့တဲ့အပေါ်ပြန်စဉ်းစားသင့်တယ်လို့အာရှပစ္စိဖိတ်ဆိုင်ရာရေတပ်ဗိုလ်ချုပ်ကြီးဖိလစ်ဒေးဗစ်ဆန်ကပြောပါတယ်ဖိလစ်ပိုင်အစိုးရဘက်ကရက်180ကြိုတင်အကြောင်းကြားထားတဲ့အတွက်ဒီကြားထဲမှာသူတို့ဆုံးဖြတ်ချက်ပြောင်းအောင်စန္ဒမန်ရေးအရာဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကအော်စတြေးလျနိုင်ငံဆစ်ဒနီမြို့မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာဒီကနေ့ပြောကြားသွားပါတယ် အမေရိကန်တပ်တွေကိုဖိလစ်ပိုင်ဘက်ကလက်မခံတော့ဘူးဆိုရင်ဇယိတ်တကတတ်တာတဲ့အတွက်ကိစ္စမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားထားချိန်မှာဖိလစ်ပိုင်မှာအမေရိကန်တပ်တွေဆက်လက်တပ်ဆွဲထားနိုင်ရေးအတွက်အမေရိကန်ဗိုလ်ချုပ်ကြီးကပြောကြားတာဖြစ်ပါတယ်။အမေရိကန်တပ်တွေကိုလက်မခံတော့ဘူးဆိုရင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးရဲ့မွေးရဖြစ်တဲ့မင်ဒါနာအိုကျွန်းမှာခွဲထွက်ရေးတပုံတွေနဲ့အစ္စလာမ်ရဲ့စစ်သွေးကြွတွေကိုနှိမ်နင်းနေတဲ့စစ်စင်ရေးတွေထိခိုက်လိမ့်မယ်လို့ရေဒတ်ဗိုလ်ချုပ်ကြီးဒေးဗစ်ဆန်ကအလေးထားထောက်ပြနေပါတယ်။အရှာမှာထရုတ်ရဲ့ဩဇာကြီးမားလာမှုကိုချိန်ဝင်ရှာနှိနှိုင်းဖို့အမေရိကန်တို့ရှိနေပေးချိန်မှာဖိလစ်ပိုင်ဘက်ကသဘောတူညီချက်ကိုဖျက်တာမှားယွင်းတဲ့အခြေခံဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းပြောကြားထားပါတယ်
။ပယ်ထင်းတုံးကြည့်တင်အမေရိကန်ဖြစ်တဲ့မော် USS Cole ကို2000ပြည့်နှစ်ကဘုံကွဲတက်ခိုက်ခဲ့တဲ့ဖြစ်ရပ်မှာတေဆုံးတန်ရာရခဲ့သူတွေရဲ့မိသားစုတွေနဲ့ဆူဒန်ကြားပြတ်အစိုးရတို့ကြားကျန်တာဘရီနီကသဘောတူညီချက်ပြက်ကိုလက်မှတ်ထိုးလိုက်ပါပြီ။အကြမ်းဖက်ဝါဒကိုအားပြအမြောက်လုပ်တဲ့နိုင်ငံတွေထဲမှာအမေရိကန်ကထက်သွင်းသတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဆူဒန်ဆွေရဲ့ဂျိုးပန်းချက်တွေတစ်ပိုင်းအနေနဲ့အခုလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်တာပါ။သဘောတူညီချက်ကိုပြီးခဲ့တဲ့သတင်းဘက်ကဝါရှင်တန်မှာလက်မှတ်ရေးထိုးခဲ့တယ်လို့ဆူဒန်တာဝန်ရှိသူတွေကပြောပေမဲ့အသေးစိတ်တွေကိုတော့မထုတ်ပြန်ပါဘူး။ဒါနဲ့ပတ်သက်လို့အမေရိကန်ဆိုရဘက်ကလည်းပြောဆိုတာမရှိသေးပါဘူး။ဂျီမဲနိုင်ငံတောင်ပိုင်းအီဒင်စိတ်ကမ်းမှာ USS Cole ဖြတ်သိမ်းဖို့စီဖြည့်ဖို့ရထားတဲ့ချိန်2000ပြည့်နှစ်အောက်တိုဘာလ12ရက်နေ့ကတိုက်ခိုက်ခံခဲ့ရပြီးရေတပ်သင်္ဘောသား18ယောက်သေဆုံးပြီးတော့နောက်ထပ်3ဒါဇင်ယောက်ဒဏ်ရာရခဲ့ပါတယ်။အယ်ဂိုင်ဒါအဖွဲ့ကသူတို့တိုက်ခိုက်တာလို့ကြေညာခဲ့ပါတယ်။အယ်ဂိုင်ဒါအဖွဲ့ကဆူဒန်ကအားပေးပံ့ပိုးခဲ့တယ်လို့ဆွဆွဲခဲ့ပေမဲ့ဆူဒန်နိုင်ငံကတော့ဗိုလ်ခွဲတိုက်ခိုက်တာနဲ့ပတ်သက်မှုမရှိဘူးလို့ညင်းပါတယ်။1993ခုနှစ်မှာအကြမ်းဖက်ဝါရကိုအားပေးအမြောက်လုပ်တဲ့နိုင်ငံတွေစီးရင်တဲ့ကမှဆူဒန်ကိုထည့်ခဲ့ပါတယ်။ဒါပေမဲ့ဆူဒန်နာရှင်ရောအိုမာ-အယ်-ဘရှီးယားကိုပြီးခဲ့တဲ့နှစ်မှာပြုတ်ချလိုက်ပြီးတဲ့နောက်အကြမ်းဖက်ဝါဒအားပေးနိုင်ငံစီးရင်တဲ့ကနေဆူဒန်ကိုဖယ်ရှားနိုင်ရေးဒိုးမြင့်လှုပ်ဆောင်မှုဆွေးနွေးပြောဆိုတာတွေရှိလာတာဖြစ်ပါတယ်
။အာဖရိကကိုဆစ်လွတ်ထားတဲ့အမေရိကန်ချင်းမြန်တန်ရင်တပ်ဖွဲ့ဝင်တချို့ကိုပြန်ခေါ်ပြီးတော့စစ်သည်တန်းတွေပေးမဲ့အထူးတပ်ဖွဲ့ဝင်တွေကိုအစားထိုးဆစ်လွတ်မယ်လို့ပန်တဂွန်စစ်ဌာနချုပ်ကကြေညာခဲ့ပါတယ်။အာဖရိကတိုက်ချဲမှာအမေရိကန်စစ်တပ်လှုပ်ရှားမှုတွေကိုအပြောင်းအလဲလုပ်မဲ့အစီအစဉ်တွေကပထမအစီအစဉ်ဖြစ်တယ်လို့ပန်တဂွန်တာဝန်ရှိသူတွေကပြောပါတယ်။အာဖရိကတိုက်ထဲမှာတရုတ်နဲ့ရုရှားတို့ရဲ့လွှမ်းမိုးမှုကိုပြန်ဆိုင်နိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့ပန်တဂွန်ပြောခွင့်ရအလီဆာဖာရာကဗိုလ်ထုတွေကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ဟာအာဖရိကတိုက်ထဲမှာအကြမ်းဖက်မှုကြံပြန်ရေးကနေဩဇာလွှမ်းမိုးမှုပြန်ဆိုင်တဲ့ဘက်ကိုအာရုံစိုက်လာဖို့ရပါတယ်။လာမယ့်သတင်းပတ်တွေအတွင်းတရားသင့်လေးတပ်ကိုစတင်ပြန်ခေါ်ပြီးတော့တိုက်ခိုက်ရေးပိုင်းဆိုင်ရာတပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့ပြောခွင့်ရဖာရာကပြောပါတယ်။သူတို့နေရာမှာစစ်ဖက်ဆိုင်ရာအကြံပြုချက်တွေစစ်တပ်နဲ့တွေစီရေးထောက်ပံ့တွေပေးမယ်။လုံခြုံရေးအထူးတပ်ရင်းကတပ်ဖွဲ့ဝင်တွေကိုစေလွှတ်မှာဖြစ်ပါတယ်။အဲ့ဒီတပ်ရင်းဟာအရင်ကအာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်တပ်ဖွဲ့ဝင်တွေကိုတင်တန်းပေးအကြံပေးခဲ့တာဖြစ်ပါတယ်။အာဖရိကတိုက်ထဲမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းခြေ6000လောက်ထဲကအရေးအတွက်ရှော့ချဖို့အတွက်ပန်တဂွန်တာဝန်ရှိသူတွေကတုံ့တက်နေကြတာဖြစ်ပါတယ်ရှင်။
ဘော်ရူးနေညာပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်နာဆင်ကြရပါမယ်။တရုတ်ပြည်တွင်မှာ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်နှုန်းဆက်ပြီးတော့တိုးလာနေသလိုတရုတ်ဤနဲ့စီးပွားရေးအရာပတ်သက်မှုရှိတဲ့မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေရဲ့စီးပွားရေးကိုပါရိုက်ခတ်လာနေပါတယ်။မြန်မာခရီးသွားလုပ်ငန်းကျဆင်းလာနိုင်သလိုဆက်ဆက်လုပ်ငန်းတွေအပေါ်မှာလည်းတက်ရောက်နိုင်တဲ့အတွက်ဒီကိစ္စကိုသက်ဆိုင်ရာအစိုးရဌာနတွေပူးပေါင်းဖြေရှင်းနိုင်ဖို့လုပ်ငန်းရှင်တွေကအကြံပြုနေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြောင်းသွားမှုကာကွယ်ရေးအနေနဲ့မြန်မာနိုင်ငံကဖေဖော်ဝါရီတရက်ကစပြီးတရုတ်နိုင်ငံသားတွေကိုစားရောက်ဗီဇာယာယီရန်နာလိုက်ပါတယ်။တရုတ်ပြည်သွားရဲ့လေကြောင်းခရီးစဉ်တွေကိုလည်းဖျက်သိမ်းထားပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေထုတ်ပြန်ထားတာကြောင့်ဒေသတွင်းခရီးသွားလုပ်ငန်းလည်းကျဆင်းသွားပါတယ်။ဒီလိုအခြေအနေတိုင်းဆက်ပြီးသွားမယ်ဆိုရင်ခရီးသွားလုပ်ငန်းအတွက်အခြေအနေစိုးလာနိုင်တယ်လို့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးမောင်မောင်ကျော်ကပြောပါတယ
်။အခုလိုဖြစ်တဲ့အနေအထားကတော့ကြာမှာပဲလေ။ဘလောက်ကြာသွားလဲပါလဲကျွန်တော်လည်းသက်ဆိုင်တဲ့ကုမ္ပဏီအသင်းတွေနဲ့အမေရများလာပါတော့လုပ်ပါမယ်။ဒါပေမဲ့ဘလောက်ကြာမယ်ဆိုတော့ပြောလို့မရသေးပါဘူး။ဒါတမင်ဟိုတိုင်းလာရီတူရီဇင်စက်တာဟိုတက်ကအားလုံးကြာမှာပြီပေါ့လေ
။ပြည်တွင်းကိုလာကြရဲ့တရုတ်ခီးသွားရေးရာနှုန်းပြည့်ကျသွားသလိုအနောက်နိုင်ငံကခီးသွားရေးလည်းတဖြည်းဖြည်းကျလာကြောင်းမြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းနိုင်ငံကဦးတက်လွင်တို့ကပြောပါလေ
။ပြည်တွင်းကိုအားကိုးတဲ့ကားကုမ္ပဏီတွေစားတောက်ဆိုင်တွေဟိုဟိုတယ်တွေဆိုအကုန်လုံးကဟို 80% လောက်ကြီးသွားပြီလေ။အဲတော့ပြည်တွင်းလုပ်တဲ့ကုမ္ပဏီတွေလည်းအကုန်လုံးကငိုလို့ထိုင်သွားပြီ။အနောက်နိုင်ငံတွေကိုင်တဲ့ market တွေကတော့ဟိုတချင်းကြီးတော့မပြိုသေးဘူးပေါ့။ ဟို cancellation တွေတော့ဝင်နေပြီကျွန်တော်ခမားကတော့ 20-30% လောက်တော့ကျွန်တော်တို့ company နေနဲ့တော့ cancellation ရှိတယ်လည်းရှိတော့ရှိနေသေးတယ်ပေါ့နော်
ပြည်တွင်းမှာအစိုးရရဲ့ယောဂါသားစီရေးအစီအစဉ်တွေစနစ်တကျလုံဆောင်နေရတဲ့ကူးစက်သူမတွေ့ရသေးတာကြောင့်လည်းတချို့အနောက်နိုင်ငံသားတွေကသူတို့ရဲ့ခီးစဉ်တွေကိုဖျက်မပြစ်ပဲလာနေကြတာတွေ့ရကြောင်းလည်းပြောပါတယ်။ဒါကြောင့်အခုလိုအခြေအနေမျိုးမှာခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့အစိုးရဌာနတွေပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးစီမံချက်ချပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့ဦးတက်လွင်တို့ကပြောပါတယ်
။အခုစီလာတဲ့လူတွေကိုလာရဲအောင်ဘယ်လိုလေးဒီပါထားပါလေဆိုတော့မျိုးချက်ချက်တည်းပြပြောရမယ်။ဒါမှလည်းကျွန်တော်တို့ကဧည့်သည်တွေကလာကြပါလေ။ဟိုကုလို့ဆိုလူတွေကဒုက္ခရောက်လာတော့မယ်လေ။စီဝါရေးကကျဆင်းလာတော့မယ်။ဒါတွေကိုရှေ့ပြောရတော့မယ်လေ။ဆိုတော့ကအဲအမျိုးတွေကစီမံချက်တစ်ခုအနေနဲ့ပူးပေါင်းဆောင်ရွက်သင့်ဖို့အချိန်ရောက်ပြီလို့ထင်တယ်
။တရုတ်ယူနန်ပြည်နယ်ရွှေလီကကြောက်ဈေးကွက်ကိုအခုထိပိတ်ထားလို့သူနဲ့ချိတ်ဆက်လောက်ကိုင်းနေရဲ့မန္တလေးကြောက်ဈေးကွက်လည်းပိတ်ထားရပါတယ်။ကြောက်ရောင်းဝယ်ပြင်တခြားကုန်ပစ္စည်းတွေအများပြားကူတန်းရောင်းဝယ်နေရဲ့မူဆယ်နေဆက်ကုန်သွယ်ရေးကလည်းယာနှုံးပြစ်ရပ်တန့်သွားကြောင်းမူဆယ်နန်းခမ်းနေဆက်ကုန်သွယ်ရေးအသင်းကုန်သည်အသင်းဝင်ဦးမင်းသိန်းကပြောပါတယ
်ဘုရားကျွန်တော်တစ်ချက်ပြချင်တယ်ဆိုရင်တော့လိုက်ကြည့်ကြပါမို့ပုံမှန်လက်ပတ်နေတဲ့ကုန်သွယ်ရေးကန်တရားကူးစက်လာရတယ်လို့ပြောပါသည်ဆက်ပြီးလမ်းနေတယ်မခွင့်ပြုဘူးလားကျွန်တော်တို့သိထားတယ်ကြောင်းနေပြီသားတယ်ဆိုတော့တစ်ချက်သွေးလေးပြစ်သိထားတယ်ဆက်လေးလမ်းပတ်ကွက်နေတယ်ကြားပါ
အလုတ္တမလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝင်ကြီးဌာနအချက်အလက်အရဆိုရင်တရားဝင်ဗီဇာနဲ့ဝင်ရောက်လာတဲ့နိုင်ငံသားအရေးအတွက်ဟာ2019တနှစ်လုံးမှာနှစ်သန်းနီးပါးရှိပါတယ်။ဒါက2018ထက်38ရာခိုင်နှုန်းတိုးလာတာပါ။ဒီစည်းရင်းနေထဲမှာတရုတ်နိုင်ငံသားအများဆုံးဖြစ်ပြီး9သိန်းနီးပါးလောက်ရှိပါတယ်။ဒုတိယအများဆုံးကတော့ထိုင်းရလာရဲ့ဧည့်သည်ဖြစ်ပါတယ်။တရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်လာတဲ့COVID-19 ကိုရိုနာရောဂါပိုးဟာအခုဆိုရင်နိုင်ငံပေါင်း28နိုင်ငံကိုကူးစက်ခဲ့ပါတယ်။တရုတ်နိုင်ငံမှာကူးစက်ခံရသူအများဆုံးဖြစ်ပြီးဖေဖော်ဝါရီ13ရက်မနက်ပိုင်းအထိလူပေါင်း6000ကျော်ကူးစက်ခံခဲ့ရပါတယ်။သေဆုံးသူကတရုတ်နိုင်ငံမှာ1368ယောက်ရှိပြီးဟောင်ကောင်နဲ့ဖိလစ်ပိုင်မှာတယောက်စီသေဆုံးခဲ့ပါတယ်။
ကိုစောထက်ပြပြခဲ့တာပါရှင်အခုတခါတော့ရခိုင်ပြည်နယ်တွင်းကစီရေးပြိပခတွေကြားမှာចောင်းသားလူငယ်တွေထိခိုက်လာနေတဲ့အခြေအနေကိုအလှည့်ပေးချင်ပါတယ်ဘူးသီးတော်မြို့နယ်ခမီချောင်းကျေးရွာစာတင်ကြောင်းကိုဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြာရောက်ပောက်ွက်ခဲ့တာကြောင့်ចောင်းသားအယောက်20နီးပါးတန်ရာရသွားပါတယ်မနေ့ကလည်းဘူးသီးတော်မြို့နယ်ရေချမ်းပြင်ကျေးရွာကိုလက်နက်ကြီးကြီးကြာပြီး3ဦးသေဆုံး2ဦးတန်ရာရရှိခဲ့ပါတယ်ဘူးသီးတော်မြို့နယ်အတွင်းစည်ရေးပြိပက္ခတွေကြားမှာဒေသခံတွေထိခိုက်နစ်နာနေကြရတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါရှင်
။ဘူးဒီတော်မြို့နယ်ခမီချောင်းကျေးရွာစာတင်ကြောင်းကိုဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးရှာပောက်ကွဲခဲ့တာကြောင့်မူလတန်းကျောင်းသူကျောင်းသား19ဦးဒဏ်ရာရရှိခဲ့တယ်လို့ခမီချောင်းဒေသခံကိုကျော်တာခံကပြောပါရတယ
်။ကျွန်တော်တို့ရွာနဲ့ဒီအောက်တွန်ရွာရေးဒါပေါ့ဒီကျွန်တော်တို့ရွာနဲ့မိုင်ဝက်ကျတော့ဖြစ်နေတယ်အဲ့ဒီမှာဒီမနေ့7နာရီလောက်ကတက်ဖြစ်ပြီးတော့ဒီကျွန်တော်ရောဒီကြားရဟိုအလောဖြစ်နေတယ်ဒီစီနိုင်ဒီဝင်ကြတော့ပေါ့အဲ့ဒီအချိန်မှဒီကျွန်တော်ရောရေးစာတင်ကြောင်းစာတင်ကြောင်းဒီ3ပုံ2ပုံဒီပြန်ဝင်ကြမှာပေါ့အဲ့ဒီမှာဒီလက်နေကြီးကြီးကြပြီးတော့ကလေးတွေတောင်းတန်းလေးတဲ့အဲ့ဒီတောင်းတန်းလေးတဲ့စာတင်ခံရေးခံရစကြတာဒီကဒီကလေးတွေတန်ရရတော့တယောက်တော့စုရင်ရတယ်မိကလေးဟိုဟာမိကလေးငယ်တယောက်လို့စုရင်ရတယ်အချိန်ပြည့်တဲ့အချိန်ရှိတယ်သူကမဟုတ်ခဲ့စီးုံတော့ပူပြီးပြီခုဒီကျွန်တော်တို့ရွာနားကဒီ965တရင်စီယုံမှာတဝဲလောက်ရှိနေတယ်ပြီးလို့ရှင်ဒီညွန်းနေဒီသူစီယုံပေါ့
ခမီချောင်းကြီးရွာဟာဘူးတီတော်မျိုးရဲ့ရှေ့ဖက်9မိုင်ခန့်กว่าမှာရှိပြီးအဲ့ဒီကြီးရွာနဲ့မိုင်ဝဲခန့်ဝေးတဲ့ကပိုင်ချောင်းကြီးရွာမှာဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပေါ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်မနေ့ကလည်းဘူးတီတော်မျိုးနဲ့ရေချမ်းပြင်ကြီးရွာအတွင်းကိုလက်နက်ကြီးကြေကြောက်ပောက်ကွေးခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့သေဆုံးသူတွေရဲ့မိသားစုဝင်2ဦးကပြောပါတယ
်နန္နာရီနတ်ဝိလေနာပေမချာကောပါဒါရရကမယောပါဒီဆုံးကွာဆုံးရပါကျွန်တော်ကမိမပါကိုမိမနာပုံမဒီစာတယောမင်းရှိတယောလဲနေကြတာပါဘယ်လိုကြားလဲမသိပါဘူးဘုံဝင်ပေါ့ဆိုတာကြားတာပါအေးအင်းမတမောစားရစီမပါမလေး
ပူရီတော်မျိုးနေဖက်မှာတက်မတော်ကနေနေရှင်းလင်းရေးလုပ်ငန်းတွေဆောင်ရွက်နေတာကြောင့် AF နဲ့တိုက်ပွဲနေတိုင်းညီပါဖြစ်နေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
အော်အဲ့ဘက်ကရွာတွေဘုံတော့ကဟာဟိုအေးအများကန်သွားလာပြီးတော့မှဟာလာလှုပ်ရှားနေတဲ့နေရာတွေပြီးလို့ရှင်လဲဟာလာအေးရအခုနောက်ပိုင်းမှာဒီကောင်လှုပ်လာတဲ့ဟာလာညီစနစ်တစ်ခုကနော်အေးရိတ်ငါတွေဘာတွေဆိုလို့ရှင်ကိုယ့်ဟာကိုယ်ပြန်မှန်းကန်ကောင်းနေမတဲတော့ဘူးနော်အဲ့နာဒီရွာတွေအဲ့နာဟိုအဲ့နာတို့ဆိုင်ရွာနေပါတယ်နော်ပြီးရင်ကလားရွာတို့အတင်းအာရမပေါ့နော်ငါတို့ဒီကိုသမင်းတို့ဘယ်လောက်ရှိနော်ရေဘူးဘယ်လောက်ပေး ဒီလိုမိနဲ့လုံးနေတယ်ပြီးတော့ရှင်ထိန်တော်ဟုတ်လားသုံးတော်ပြီးလေးတော်ပြီးဒီလိုဝါနိုးတွေကောက်ပြီးတော့မှမြတ်ဒီလိုနဲ့ပဲဟုတ်လားအဲ့နာမှာတို့ကနော်ဘွာလာတဲ့ကားနေတဲ့ခါကျတော့ကျွန်တော်တို့ကကြာလာတဲ့ခါကျတော့ဒေသခံပြည်သူတွေဝင်လုံးဝဖြစ်တော့ဒီဟာတွေလည်းကြားတော့ဒေသခံနေရာတွေဟုတ်လားဒီလိုဝင်နေထွက်တယ်ပြောတဲ့ခါမှာကျွန်တော်တို့ကလိုက်တော့နေနေရှင်းတာနေနေရှင်းတဲ့အတွက် ကျွန်တော်တို့ပြန်ပြီးတော့ပြစ်တာလေအဲအဲ့လိုပြန်ပြစ်တာလေသူတို့တခိုင်ရွာလေးကိုခင်ဗျားလေပြန်ပြစ်လို့ဒီဘုံကြီးကြလို့ဒေတာတခါမှကျွန်တော်မတွေ့ဘူးလေနော်အဲကျန်တဲ့ဟိုလာခမီးရွာတို့
ပေါ်ပင်ကလေးရွာလေးဆိုလို့ရှိရင်တမ်းမလို့ပြလိုက်တော့မှမှန်တော့ပါပြီ။ဘာမှမသူတို့ရဲ့ဟိုမှာစက်တီရှိပါတယ်။ဘုံကြီးတွေပါလို့ပြောကြတယ်။ဒီကနေ့မနေ့ပိုင်းကဖြစ်ပေါ်ခဲ့တဲ့ဘူးတီတောင်တိုက်ပွဲအတွင်းမှာတမ်းတို့ဘက်ကအကြဆုံးများတာကြောင့်တိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့လှမ်းပစ်နေတယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်။အော်ဟုတ်ကဲ
chong wo de de ne tu pya ni de shi ma ho ai kwe chit da a da jaw mo lo nyi ma sita pet da di ne ai kwe ma 25 u the me ne cha so da shi so ro ho ai lo nyi ma sita pet da di kai cha so mu de mya de a da jaw mo lo du lo ye di tat tat 25 thana chou bu di daw wa ni pi lo ma ho le ne ji de ne ni pi lo di ai kwe ho phit de niya yo ma phit de niya yo ai lo myo a kon long di yan da sita mu de lo pe da shi bu di daw myo ne di khmwe chong ywa go di nyi ma sita ye le ne ji ओ ठीक माना ठीक है ऐडी माँ ठीक ताते जाऊँ वो तेरे ठीक आलो तो तो ऐडी माँ जाऊँ ना ले रहे याँ ना तेरे लोग बे याची तो रहा ठीक है
ताई बुरी जाऊँ ये कहीं ना बंद चिरा देखो आज दार कहने हाँ ओए संख्या भी बिल्लो या को ट्रबी निजाया तो लो ताई बुरी या दार दे संडे या दार दे ले तने तने ने पुम्म म्याप जाला रा छे बारे लेकिन ये कहीं देने म्याप बाई माँ इंटरनेट लाइन ले चाटा उठा दो लो तने ए जा ताई बुरी हाले तीन ठन लो ने बारे
ไตกวยတွင်အရာသားတွေထိခိုက်တံရရသေဆုံးတိုင်းမှာလေတနေ့အေဖွေတို့ဟာတဖက်နဲ့တစ်ဖက်အပြန်လုံးဆွဆွေးပြောဆိုနေကြတာလေဖြစ်ပါတယ်ခင်ဗျာကိုတန်နိုင်စုံစမ်းတင်ပြခဲ့တာပါရှင်ခုတစ်ခါတော့ထိုင်းမြန်မာနယ်စပ်ဒေသကခလီးများနေအထိမ်မှတ်ပွဲကြောင်းနာဆင်ရပါမယ်ဒီကနေ့ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာတင်ကြောင်းမှာခလီးများနေအထိမ်မှတ်ပွဲတွေကျင်းပကြပါတယ်ရှင်
ဖြစ်ပြောင်းစာတင်ကြောင်းအတော်များများမှာပုံစံမျိုးစုံနဲ့ကျင်းပခဲ့ကြောင်းကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ရွှေပြောင်းဆရာဆရာမများအစီအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါတယ်ဖိုးကြောင့်ဆန်းမွေးနေ့အချိန်မှန်နဲ့မြန်မာနိုင်ငံကလေးများနေ့ဒီရွှေပြောင်းဒေသမှာလှုပ်ဖြစ်တာပါအဓိကကတော့ကလေးတွေကဖြစ်ပြောင်းကလေးတွေကမြန်မာပြည်ရလာတယ်တနေ့လဲခုခါနေကိုပြန ွင့်ထားတဲ့စာတင်ကြောင်းများဖြစ်တာကြောင့်မြန်မာနိုင်ငံရဲ့တင်ရွညွန့်နှံအတိုင်းစာတင်ကြပေးနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံကလေးများလေးအထိတ်မှတ်ဖြစ်မူလာတန်းအလဲတန်းအထက်တန်းလိုက်အထိတ်မှတ်ပွဲလေးတွေကိုလုပ်ခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်။လုပ်ကြတဲ့အဖြစ်အပျက်ကတော့အာကစားပင်မအာကစားဒုတိယကတပီးယာတပီးယာပေါ့တော့ဘိုးကျုပ်ရဲ့ကတိဟာတွေဘိုးကျုပ်ရဲ့အထုပ်ပတိတွေကိုပြောကြတာပေါ့တပီးယာရွက်ပွဲဟုတ်ကဲ့အထက်တန်းနေဆိုစာရေးစာကုန်းရှိနေအလဲတန်းနေဆိုရင်ဘိုးကျုပ်ရဲ့သမိုင်းကြောင်းတွေပြန်ပြန်ပြီးတော့ရှင်းပြအပေါ်တော့ငွေတွေကိုလက်ဆင့်ကျန်ရှင်းကြတဲ့ဖွဲ့
ထိုင်းမြန်မာနယ်စပ်မှာရှစ်ပြောင်းစာတင်ကြောင်းပေါင်း80နီးပါးရှိပါတယ်။ဒီစာတင်ကြောင်းတွေမှာကျောင်းသားပေါင်း13,000လောက်စာတင်ကြားနေကြတာဖြစ်ပြီးအထက်တန်းအောင်တဲ့သူတွေကတော့မြန်မာပြည်ကတက္ကသိုလ်တွေမှာဆက်လက်ပညာသင်ကြားခဲ့ကြပါတယ်။ဒီနေ့မြန်မာပြည်ကိုပြန်ကြမယ်လူငယ်ကျောင်းသားတွေဖြစ်တာကြောင့်ရှစ်ပြောင်းစာတင်ကြောင်းတွေမှာမြန်မာပြည်ရဲ့အထိတ်မှတ်ပွဲလေးတွေကိုနှစ်စဉ်ကျင်းပခဲ့ကြတာဟာဆယ်စုနှစ်တခုကျော်ရှိပြီဖြစ်ပါတယ်ရှင်။
မဲအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြစီအခုတခါနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးမှာပါရှင်
American Pi Rang Zuma, Leshi, Muton Luni, Insert Music Bound, Lisa Shimu Shivare, D. Chiniriha, Bigger Says Unitrin, Nasayaga, no teachers in Tware, Kaba Lidia Kang, a ye dreto, Suyenzia, Chiniva, Kaba Shabazon Lidia Gliri, the Bawa Dinchasani, the Michigan Pine, Banton Hava Yaga, Arat Nicha Sendago, Taya Lila Gere, Erika, Celeste, Lidia Mumi, Chang, Trin, People Jago, Nan Langa, Piopia Tavarisha.
This morning we're going to head off down into the wetlands.
They're very
particular in the kind of habitat
where they live.
Ashley Colbeka, Lipia Glerigo, Kuni Yetra Pivare, Siva Vida Pinyashin, Esliga, Tuya Twitching or Kulo Shin Piavare.
When I first started working on the butterfly in 2013,
Lipia Glerin, Jimasadio, Logan, Natasa Kunitungaro, Setia Lipia Gangi, Sashikang Shibime, Natasaku Kunema, Sega Majamare, Taganakan Lau Singuara Murashinemare. A new young Tamamboga, a Naya, a wine set Lirima, Shuyang, and Nako, Queen Liripare, as yet to the Minyasa Samajanore, Sida, Lipia Liri, Lashara, the Domalevau. Murum Piaque Luni Sintema, Michelle Sida, Lipia Musico, Tangoya goes at the Kunima Tet Dungerava. Simi Dori, Nepala, the Chagale, Dilija Gangi, Jasin Lazare, Chatakupitello, Gana Uyusa Kedavale.
It's not just habitat availability, it's groundwater.
And the amount of water. Delido Zuma, Longhead, Lin Loga, Sira Lipia, Muboy, Sisingo, Satin, Kerava. Nunjay Mutoga ran Wolfka, Sisin Amimushijan Kulu Shimpiavare.
So we're starting a captive colony. We'll occasionally collect them to add new genetics to the captive.
Inyama Tainting Tare, Music Lady, Dobalong, Lidia Glerigo, Cardly, Pammy, Yuyo Visa, Tevida, Shibare, Lidia Gongi, Dodom Yamya, Dolong, Lona Gavare, Sabi, Muboyne, Longhead, Lidia Gleriga, Luayin.
ကျန်လေးပြာရီအားလုံးကိုတော်ရဲပြန်လှုပ်ပေးပါတယ်။လေးပြာဖြစ်လာမဲ့ပိုးဖလံကလေးတွေကိုအပူချိန်ထင်းကြီးထားတဲ့အထူးခန်းမှာဆောင်းရင်းသတင်းလုံးထင်းထင်းထားတာပါ။ဒါကြောင့်လဲမစ်ချယ်ဆီတာလေးပြာလေးတွေလေးသက်တမလေးဒီဂရီစင်နီဂရိတ်အောက်ရောက်ရင်အသက်ရှင်မှုမလွယ်ဘူးဆိုတာကိုလည်းတွေးရှိခဲ့ပါတယ်။ဒီအပူချိန်တိုင်းဆိုရင်တော့ဖန်စိတ်မြေတော်ရဲကရေတွေအေးခဲသွားပြီးလေးပြာကလေးတွေလည်း
ာကိုမွေးထုတ်ပေးနိုင်ခဲ့ပါတယ်။ဒီတိုးတက်မှုတွေကြောင့်အနာဂတ်မှာလက်ပြကောင်းရည်ပြန်ပြီးတော့တိုးပွားလာနိုင်ပါတယ်။အလုံးအစင်ပြင်းမယ်ဆိုရင်တော့မိချောစစ်တာလက်ပြကလေးတွေကိုမြို့တုံးလူနေစင်ကနေပယ်ပြတ်နိုင်မှာဖြစ်ပါတယ်ရှင်။
နာလောင်ပြပြသွားတာပါရှင်ကျမတို့ VOE ကိုစာရေးသားဆက်သွယ်လို့ရတယ်တည်သချင်းတွေတောင်းယူလို့ရတယ်ဆိုရင်ကျမတို့ရဲ့စာပိုက်လိပ်စာက VOE American တန်မြန်မာပိုက်အစီအစဉ်ရန်ကုန်စာပိုက်ကြီးစာပိုက်တက်တာအမှတ်855ဖြစ်ပြီး email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တယ်လီဖုန်းနံပါတ် 1-239-232-5554 ကိုလည်းတိုက်ရိုက်ဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ23ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆိုင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာအရေးပြည့်ရင်ရလာမယ့်နောက်ဆက်တွဲဆိုးကျိုးတွေအကြောင်
းအမှန်ညာမိုင်းဆိုင်ရာကြီးထိုက်တာလို့ဟလာကောင်းကောင်းမတွေးနိုင်တော့ဘူး။အာယုံကြီးထိုက်မှုကြီးကြလာတယ်။အဲ့ဒါပြင်ဆိုရင်ဒီညလာလာလို့စိတ်သက်ချလာလာလို
့စိတ်ကျမ်းမာရေးအထူးကဒေါက်တာညံဝင်းကျော်ရဲ့ပြောပြချက်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။အာဆီယံ၈နိုင်ငံမှာကြောက်မိသွေးသုံးလျှက်စစ်တပ်အားသုံးဆွဲမှုပုံမှုများပြားလာသလိုလေရုတန့်စင်ရေးစနစ်သုံးဆွဲမှုကလည်းများလာတဲ့အကြောင်းဥအောင်ခင်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ရှင်။
ကျောင်းမီးရွေးသုံးရင်လျှက်စစ်တပ်အားကိုဒေသတက်တာကနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချီခိုက်ပါလေ။ဒါပေမဲ့ကျောင်းမီးသွေးကထွက်တဲ့အစိတ်အတော့အမုံမွားဟာလေဒုကိုညဉ့်ညမ်းစီတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးသွေးသုံးရင်သဘောဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေစိုက်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မျက်နှာစာရမှာပေါ်ပြပါတယ်ဂျပန်ပညာရှင်ကိရှီမိုဂိုရုနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်ကျောင်းဝင်းသွေးသုံးမှုကြောင့်သဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်ကျောင်းဝင်းသွေးအန္တရာယ်ကိုကာကွယ်တဲ့လေထုသတ်စင်ရေးစနစ်Air Quality Control System ဆိုတာကိုတည်ထွင်ထားတယ်လို့ဆိုပါတယ်ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံ၈နိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားကိုသုံးကြပါလေဒါပေမဲ့လေထုသတ်စင်ရေးစနစ်ကိုတော့သုံးသူရှိတယ်လို့မသုံးသူလည်းရှိနေတာတွေ့ရပါတယ်
လျှက်စစ်တပ်အားကိုဈေးတက်တက်သာနဲ့သုံးဆွဲနိုင်ဖို့ကြောင်မီးသွေးကိုသုံးကြပါလေ။ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့အင်ဒိုနီးရှားမှာကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေရှိပါလေ။1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကြောင်မီးသွေးသုံးဓာတ်အားပေးပမာဏဟာ3ဆလောက်တိုးပွားလာပါလေ။အာဆီယံအုပ်စုမှာကြောင်မီးသွေးဓာတ်အားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါလေ။အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကြောင်မီးသွေးဓာတ်အားမီဂါဝတ်4100ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ်6000နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာလေထုသန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတယ်ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုသတ်စင်ရေးစနစ်ကိုမသုံးတဲ့စက်ရုံတွေရှိပါသေး။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုသတ်စင်ရေးစနစ်ကိုတတ်ဆင်ထားတာတွေ့ရပါသေး။ထိုင်းနိုင်ငံကကျောင်းမီးသွေးဓာတ်အား90ရာခိုင်နှုန်းဟာလေထုသတ်စင်ရေးစနစ်ကိုအသုံးပြုပါသေး။ထိုင်းနိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာသာအမုံအမွှားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မသုံးတာကိုတွေ့ရပါသေး။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမုံအမွှားနဲ့ကန့်တနေပါရေးကသာအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါသေး
။ ရေဒူးတန့်စင်ရေးစနစ်ကိုထိထိရရောက်စီမံကူကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန့်ရပါလိမ့်မယ်။ပြဋ္ဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဖောက်ဖျက်ရင်အေးအေးယူဖို့ဘ ਹੁ အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှား၊ကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ਹੁ အစိုးရမှာရောဒေသန္တရအစိုးရမှာရောအေးအေးယူပိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယား၊လာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်ဆေးရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေလုညင်ညမ်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေလုဆိုင်ရာသတင်းအချက်အလက်တွေကိုကွန်မြူနီကွန်ပျူတာမှသာတူလောင်ထားရပါတယ
်။လေဒူတန့်စင်ရေးစနစ်တက်စင်တဲ့အတွက်အရင်ကြီးပုံများလာသလိုလျှက်စစ်တအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီကြိုက်မယ်လို့ယူဆပါတယ်။ဒါကြောင့်ကြောင်မီးဝေးဓာအားသုံးအာဆီယံနိုင်ငံတွေမှာလေဒူတန့်စင်ရေးစနစ်သုံးမှုကြောင့်မီတာကတက်သွားပါလေ။စတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယစင်းနေကာလမှာကြာဆင်းသွားတာတွေ့ရပါသေး။လေဒူးတန့်စင်ရေးစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူး။ဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီးမြန်မာနိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါသေး။ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေ့လာကြည့်ရလေဒူးတန့်စင်ရေးစနစ်ကိုသုံးတဲ့အတွက်ရရှိလာတဲ့အကျိုးအမြတ်ဟာကုန်ကျစရိတ်တွေအများကြီးပါတယ်လို့ဆိုပါသေး။တကယ်တော့ပဝန်ကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူး။ကြောင်မင်းသွေးအမားစားကိုတွန်းပြီးလေဒူးတက်စင်ရေးစင်နဲ့အများဆုံးတက်စင်ထားတဲ့ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ
။ငောင်းခရံမြန်မာရေးသုံးသက်ချက်ကိုခုလိုကြာသပြီးနေညမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်ကျမ်းမာရေးကန္တာမှာတော့အိပ်ပြက်ချင်းရဲ့ဆိုကြိုးတွေအကြောင်းကိုတင်ပြပေးထားပါရယ်။အိပ်ရေးပြက်လာရင်ပြမနှွမ်းနေပြီးအလုတ်ကောင်းကောင်းမလုပ်နိုင်တာနဲ့ဆုံးဖြတ်ချက်မှားယွင်းတာနောက်ကျတာတွေဖြစ်လာပြီးအောင်မြင်တဲ့ဘဝကိုပိုင်ဆိုင်နိုင်မှာမဟုတ်ပါဘူး။အိပ်ချိန်မလုံလောက်ရင်အိပ်ရင်းမဝရင်ဘလို့ဆိုကြိုးတွေခံစားရနိုင်လဲဆိုတာနဲ့နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေလားအိပ်မပျော်နေဘူးလားဆိုတာကိုလို့သတ်မှတ်သိရှိနိုင်ပါတယ်။စိတ်ကျမ်းမာရေးအထူးကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, စိတ်ကျမ်းမာရေးအထူးဆရာဝန်ကြီးဗမုခဒေါက်တာညံဝင်းကျော်ခင်ဗျာ။ကျွန်တော်တို့ဒီအိပ်ဆက်ခြင်းကြောင့်ဟိုးပြီးတဲ့တစ်ခေါက်ကပြောခဲ့တဲ့နေရာမှာဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေကိုအဓိကပြောခဲ့ကြပါတယ်ဆရာ။ဒီတစ်ခေါက်တော့ဆရာရေဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေအကြောင်းကိုဆက်ပြောမှဖြစ်တဲ့အတွက်ဒီအရေးဖြစ်တာကြောင့်ဘလို့ဆိုးကျိုးတွေဖြစ်နိုင်တာကိုရေပူရလေးစပြီးတော့ရှင်းပြပြပါလားဆရာ
ကျွန်တော်တို့ကညတညတာမှာအကောင်းဆုံးမအိပ်လိုက်ဘူးဆိုလို့ရှိရင်နောက်တနည်းမှာပင်မနှွမ်းနေပြီးတော့ကျတော့လုံးမလုံးနိုင်ဖြစ်တတ်တဲ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီအိပ်ဆက်ခြင်းရဲ့အကျိုးတွေကိုကျွန်တော်တို့ပြောခဲ့တဲ့အကြောင်းကလည်းဒီအိပ်ဆက်ခြင်းဖြစ်စဉ်လေးနဲ့နှိုင်းယှဉ်ပြီးရှင်းပြခဲ့တဲ့အခါကျတော့အခုဒီအရေးဖြစ်ခြင်းရဲ့ဆိုးကျိုးတွေကိုလည်းဆရာဒီအိပ်ဆက်ခြင်းဖြစ်စဉ်ဖြစ်တဲ့ဒီမျက်လုံးအမြင်မလှုပ်တဲ့ဒီ non eye ပေါ့နော်အဲဒီကာလနဲ့နောက်မျက်လုံးအမြင်လှုပ်တဲ့ eye ကာလကြာချိန်တွေနဲ့ရှင်ပြီးတော့ရှင်းပြပါလားဆရာ
non eye ပိကတညတာရဲ့85ရာခိုင်နှုန်းလောက်အချိန်ယူတတ်ပြီးတော့အဲဒီခု eye ပိကတော့တညတာရဲ့၄ဘုံ၃ဘုံ25ရာခိုင်နှုန်းလောက်ချိန်ယူပါတယ်အပထမသောသောပြောတဲ့မိနစ်90လောက်ကောင်းကောင်းကြီးအိပ်ပြီးတဲ့နောက်မိနစ်90လောက်ကြာလို့ရှိရင် aryan peak တစ်ခါရရပြီးနောက်မိနစ်90တစ်ခါ aryan peak ရပါတယ်အဲအိပ်စစ်တာရဲ့ညောက်ပဲနက်နက်နက်နက်ညနဲ့လာတာနဲ့အမျှ aryan peak ကအဲနည်းနည်းပိုးပြီးတော့အချိန်ကြာကြာလာတာကိုတွေ့ရပါတယ်အလူတွေကအိပ်လိုက်နိုးလိုက်အိပ်လိုက်နိုးလိုက်အဲ့လိုဖြစ်ပေမဲ့လို့အဲနိုးနေတာကိုဂျားတက်မှချက်ပြတ်ပြီးတော့နိုးနေတာဘယ်သူမှသတိမထားမိဘူးသတိထားမိလို့ရှိရင်လေနောက်နေမှာအေယူရမှာမဟုတ်ဘူးအဲ့လိုတတိခါမိတဲ့လူကဘယ်လိုလူလဲဆိုတော့ဗလာပဝန်းကျင်မှာစူညံနေတယ်စိုးရိမ်စိတ်တွေရှိနေတယ်ဖိတက်ကြရတယ်ဖြစ်နေတယ်စသဖြင့်ရှိတဲ့သူတွေဆိုလို့ချင်းသွားပြီးတော့တတိခါမိနေတတ်ပါလေပုံမှန်တိုင်းဆိုရင်တော့အဲ့လိုအိတ်လိုက်နိုးလိုက်ဖြစ်တာတွေကိုအဲကျွန်တော်တို့ကနည်းနည်းနိုးရတယ်မှမမှတ်မိရ
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်တစ်ခုကအိတ်ဆက်ခြင်းရဲ့အကျိုးကိုကျွန်တော်တို့ပြောတော့ကအိတ်ဆက်ခြင်းကြောင့်ဒီစားဖို့တောက်ဖို့ပုံမှန်ဖြစ်အောင်ထိန်းပြီးတဲ့ဟော်မုန်းတွေထွက်တယ်ဆိုတော့အခုလိုအရေးပြက်တဲ့အခါကြာလို့ရှင်ရောဒီအခြေအနေကဘယ်လိုဖြစ်သွားမလဲဆရာ။အဲ့
တော့အိပ်ဆက်တဲ့အတွက်သွားပြောတဲ့ ตาตอกดิตาจินตอกจินน่ะเนี่ยว่าดาบ่ดิเนาะตาตากองน่ะเนี่ยซาลามุตัยน่ะเนี่ยซาราเนี่ยไม่ซาราอูที่อ๋องเบลนซ์เสียงลุบไปดิปมงกรีเลนุเลปเตนุสุราดิเนี่ยประมาณน่ะเลยก็เทคนิคไปดิเลปเตนก็ซาว่าดิส่วนวามันที่อ๋องอุณหภูมิอาจารย์ไปดิปมงไปดิกรีเลนก็อมวาดิมุซาดิสุบรอนี่ทําอยู่อุณหภูมิที่อ๋องเอเตียวจาไปดิปฏิไปดิ ဟုတ်ပါဘူးအဲ့ဒါရီရလဲဟာရာနဲ့မစားတာဘူးပုံမှန်ဖြစ်အောင်ချိန်ကြီးပြီးမှကျွန်တော်တို့ရဲ့ခန္ဓာကိုယ်ကသူ့အတူစသည်နဲ့ပမာဏစပြီးတော့ကြတော့ဖြစ်တင်တာတွေဖြစ်ရမှာပေါ့အဲ့ဒါတကယ်လို့ကျွန်တော်တို့ကအေးရင်းမဟုတ်ဘူးအေးရင်းပြက်တယ်အေးရင်းပြက်တာတွေညာလာပြီဆိုရင်အဲ့ဒီဟော်မုန်းတွေကမောက်ကမှာဖြစ်ပြီးတော့ကြတော့ညာကြီးစားလာပြီးတော့ဝလာတယ်ဝလွန်လာတယ်ညာကြီးဖြစ်တတ ဖြစ်ဘူး unproductive ဖြစ်တယ်အလုံးမဖြစ်ဘူးလို့သို့တော်ညာလေကျွန်တော်တို့ရဲ့ဘဝမှာဟလာတီတီဝါဝါနဲ့ခွန်အားအတိနဲ့အောင်မြင်တဲ့ဘဝကိုရောက်အောင်ဟလာသုံးပုံနှစ်ပုံမှာအကောင်းဆုံးနေနိုင်အောင်ဒီသုံးပုံတစ်ပုံသောအိတ်ဆက်ခြင်းကအကူအညီထောက်ပံ့ပေးတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအေးရပြက်ခြင်းရဲ့ဆိုးကျိုးတွေကဘာတွေရှိနိုင်လဲဆရာကြီး
ကျွန်တော်တို့ပြောရမယ်ဆိုရင်တော့ဒီအေးရပြက်တာတွေများလာပြီဆိုရင်တော့ကြာနေနေမကောင်းနေပြီပေါ့လေအေးရပြက်တာများလာပြီဆိုရင်ပြောရမယ်ဆိုကျွန်တော်တို့ရဲ့ပုံနှောင်းရဲ့စွမ်းရည်တွေကျလာတယ်ခန္ဓာကိုယ်ရဲ့ကျန်းမာရေးတွေအများကြီးထိခိုက်လာပါတယ်။ထိခိုက်လာတော့ကျန်းမာရေးထိခိုက်လာတာဘယ်လောက်ထိထိခိုက်လာဆိုကျွန်တော်တို့ခန္ဓာကိုယ်ရဲ့စံမီနဲ့လုပ်ငန်းစဉ်တွေပြောရင်ပထမပြောရင်မှတ်ညာမိုင်းဆိုင်ရာတွေထိခိုက်တာတို့တွေးခေါ်ပြီးဟာကောင်းကောင်းမတွေးနိုင်တော့ဘူး။အာယုံထိခိုက်မှုတွေကျလာတယ်။အဲ့ဒါပြင်ကျွန်တော်တို့ကဒီစိတ်ပိုင်းဆိုင်ရာစိုးရိမ်စိတ်တွေများလာတာတို့စိတ်သက်ကျလာတာတို့ဒါနဲ့စိတ်ရောဂါတွေဖြစ်တဲ့ဆိုရင်ပိုပြီးတော့ဆိုးလာတာတို့တွေဖြစ်တတ်တယ်။ဒါမှမဟုတ်ကျွန်တော်တို့ရဲ့ခန္ဓာကိုယ်ရဲ့ဆိုတော့ယောဂပစ္စည်းတွေမှာလည်းလာထိခိုက်တယ်။အဲစီဂျိုလိုသွေးလိုလိုမျိုးတွေဖြစ်တတ်တယ်။နေမှုကိစ္စတွေမှာလည်းဟိုစိတ်မပါတော့တာကြီးဖြစ်လာတတ်တယ်။အဲအေးတက်တဲ့အတွက်ဟလာဟိုမတော်တဆထိခိုက်မှုကြီးဖြစ်တတ်တယ်။သွေးပေါင်ကျင်းကြီးကျလာတာတို့ဟလာပိန်သွားမယ်ဒီမမဲ့အဲအေးတက်တဲ့သူတွေကဝလွန်တာတို့ဖြစ်တတ်လို့နှလုံးရောဂါတို့လေဖြတ်တာတို့ဖြစ်တတ်တယ်။ဒါမှမဟုတ်ဟလာခန္ဓာကိုယ်ရဲ့ဖန်တဲ့ခိုင်းခြင်းမှုရတာ
ဟုတ်ကဲ့ဆရာနောက်တစ်ခါဒီပုံမှန်တနည်းတူပါဒီပေါင်းသေးဆက်ဆံရေးတို့ဒီဆုံးဖြတ်ချက်ချတာတို့အပေါ်မှာရောဒီအရေးပြတ်ထားတဲ့အတွက်ထိခိုက်မှုရှိနေလားဆရာ
ဟုတ်ကဲ့ထိခိုက်မှုရှိပါရဲ့ခင်ဗျအဲ့တော့ဘုံနောက်ကဟိုအစ်စ်ဒီအစ်စ်ဒီမလုံးနိုင်တဲ့မှတ်ညံကိုမှတ်ညံထိနိုင်မှုအစွမ်းတွေကိုလာပြီးတော့ရော့စီတယ်ရော့စီတော့ရော့စီတာပြင်ဘာဖြစ်တယ်ဖြစ်လို့ဆိုတော့ကျွန်တော်ကအရေးပြတ်တာများတယ်ဆိုရင်ဟလာစိုးစိုးအရေးပြတ်တာများတဲ့သူတွေတော်တော်များများပြီးလာဆိုးဆိုးစီးဒီဆုံးသွားကြတယ်ဆိုတာကိုလေလေ့လာမှုတွေရ2010ကလေ့လာတဲ့လေ့လာမှုတစ်ခုရပြရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအရေးပြက်တာရဲ့ဆိုးကျိုးတွေကကြီးမားတဲ့အတွက်ဒီဘလို့အချိန်မျိုးမှာအရေးပြက်တယ်လို့သတ်မှတ်နိုင်တယ်ဆရာ
အရေးပြက်တာလေဒီအနည်းဆုံး9နာရီတောက်မှမအိပ်ရလို့ရှင်မကောင်းဘူး9နာရီတည်းညော့လာပြီဆိုရင်ခန္ဓာကိုယ်မှာခန္ဓာကိုယ်ချမ်းမာယူစိတ်ထက်ကိုခွင်းနိုင်ညားလာပြီအဲ့တော့အဲ့ဒီလူဖြစ်တာဒီလာဒီပြတော်ရလို့ခေါ်တဲ့အိတ်သက်ချင်းဆိုင်ရာဝေဒနာတွေအကြောင်းလည်းဖြစ်နိုင်တယ်လို့ကျန်တဲ့အကြောင်းတွေကြောင့်လည်းဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီအေးရပြက်တာကိုသိနိုင်မဲ့လက္ခဏာတွေရောဘယ်လိုအနေထားရှိလဲဆရာ
အေးရပြက်တဲ့လက္ခဏာတွေကဒါအိတ်ချင်းစိတ်တွေသိပ်ပြီးတော့ညာနေမယ်မကြကနာတန်းဝေမယ်ဟလာစိတ်ကအချိန်မခံနိုင်ဘူးစိတ်တူလွယ်မယ်နေခြင်းမှာအရင်ပင်ပန်းနေမယ်အပင်ပန်းလို့ဆိုပြီးတော့ဟလာစိတ်ကိုနိုးကြွားပြီးတော့နောက်မအိတ်ချင်းမဲ့ကော်ဖီလိုပါလို့မျိုးနေခြင်းမှာပင်ပန်းပြီးအဲ့ဒီမှာလို့ဆိုပြီးတော့ကော်ဖီလိုပါလို့တောက်တောက်လိုက်ရင်နောက်ထပ်နောက်တညမှာဆက်ပြီးတော့အရေးပြက်တာတွေမအိတ်ချင်တာတွေမအိတ်နိုင်တာတွေဖြစ်ပြီးတော့ပို့ပြီးတော့စိုးစီတတ်တာကိုတောက်ပြီးတော့တွေ့ရတယ်အဲ့တော့အရေးပြက်တာတွေများနေပြီဆိုတာနဲ့ခန္ဓာကိုယ်ရဲ့ကိုရင်းအင်္ဂါတွေကိုရင်းအဖွဲ့အစည်းတွေရဲ့လုံဆောင်မှုတွေကအလုံးတလွဲတစ်ချော်ဖြစ်ပြီးကြတော့ဟာဒုက္ခတွေစပြီးတော့တာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစီတက်ဆက်ပေးနေတဲ့ကြမ်းမာရေးစီစဉ်ကိုမနေ့ကမနေ့မှနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလောအစီအစဉ်ကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတက်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်။အပ စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါပြည်ပဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလက်နက်ကြီးတီကြောက်ဒေသခံအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတဲ့တင်လုံမြို့မှာကျင်းပတဲ့83နှစ်မြောက်ပြည်ထောင်စုနှင့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တရုတ်မြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါတာစီစစ်ဆေးနေတဲ့အခြေအနေအကြောင်းတွေကိုကြားသရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာမှာဖေဖော်ဝါရီလ17ရက်နေ့ကဘောလုံးကစားနေတဲ့ကျောင်းသားကလေးတွေအနီးကိုလက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်မှောင်ဝင်ရန်ဆိုးအပါဝင်ကလေးလေးဦးဒဏ်ရာအပြင်းထန်ရရှိခဲ့ပြီးအသက်18နှစ်အရွယ်မောင်ကူကူဟိန်းမှာတော့ဘယ်လက်ပြတ်သွားတယ်လို့ကျေးရွာသားတွေကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့နနက်ပိုင်းကလည်းတောင်ပွေကျေးရွာမှာလက်နက်ကြီးကြီးတချို့ရွာထဲမှာကျရောက်ပောက်ကွဲခဲ့တဲ့အတွက်မုဆလင်ကလေးတဦးသေဆုံးပြီးတခြားကလေးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာကြောက်တော်အခြေစိုက်တပ်မနဲ့ကလတန်မြစ်ကြောင်းတစ်လျှောက်သွာလာနေတဲ့အစိုးရရေးတပ်ကပြစ်ခတ်တာဖြစ်တယ်လို့တရက်ခံတွေကပြောဆိုပေမဲ့တပ်မတော်ဖက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကပြစ်ခတ်တာလို့စွပ်စွဲထားပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပခဲ့တဲ့83ကျင်းမြောက်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ဦးဆောင်ပြီးတော့ရှမ်းပြည်နယ်ဆိုရဖွဲ့တို့တက်ရောက်ခဲ့ပါတယ်။ပင်လုံမြို့မှာရှိတဲ့တောင်လမ်းပြည်မှာပူပေါင်းရေးစာချုပ်ကြောက်တိုင်ဝင်းမှာဖေဖော်ဝါရီ12ရက်နေ့ကပြည်ထောင်စုနှစ်အခမ်းအနားကျင်းပခဲ့တာဖြစ်ပြီးတက်ရောက်သူဥယျာဉ်1000ကျော်ရှိတယ်လို့လည်းပင်လုံဒေသခံလူငယ်တွေကပြောပါတယ်။ဒီပွဲမှာပွဲဖိမြောက်ရေးကော်မတီတွေဖြစ်ကြတဲ့ NLD ပါတီဝင်တွေကစီစဉ်ဆောင်ရွက်ခဲ့ကြကြောင်းဒေသခံလူထုအနေနဲ့ကတော့လူထုတောက်တလူလာနေတဲ့ပြည်ထောင်စုမဟုတ်သေးဘူးလို့ခံယူကြောင်းပင်လုံလူငယ်တူဖြစ်တဲ့ဆိုင်းစုံကပြောပါတယ
်ချင်းပြည်နယ်တောင်ပိုင်းပလောဝနဲ့ရခိုင်ပြည်နယ်ကြောက်တော်မြို့အနီးတစ်ဝိုက်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲပြင်းထန်နေတာကြောင့်ပလောဝကြောက်တော်ကြားပြေးဆွဲနေတဲ့ဆက်လီလိုင်းတွေညှနာထားရပါတယ်ပလဝမြို့နယ်ဟာရခိုင်ပြည်နယ်ကြောက်တော်မြို့ကနေစံစီစားစတဲ့အခြေခံစားတောက်ကုန်တွေကိုကလတန်မြစ်ကြောင်းအတိုင်းဆက်လီနဲ့အဓိကတည်ယူလေးရှိကြပြီးတိုက်ပွဲကြောင့်ဆက်လီမပြေးဆွဲတာတပတ်ကျော်ကြာနေပြီဖြစ်တဲ့အတွက်ပလဝမြို့နယ်မှာစံစီတွေလည်းမြင့်တက်လာနေတယ်လို့ပလဝမြို့ဒေသခံဆက်လီအမောင်းသမားတဦးကပြောပါတယ
် KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေတမငါဖာပုံခရိုင်မှာလှုပ်ရှားနေတဲ့တမတော်တပ်ဖွဲ့ဝင်တွေကစနေကြီးလက်နက်ငယ်တွေတုံးပြီးအပြစ်ခတ်မှုတွေလုပ်နေတာကြောင့်ဒေသခံရွာသားတွေထိခိုက်ဒဏ်ရာရတာရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ပြည်ကြက်လကဆက်ပြီးတော့အခုလက်ရှိရနေသည့် KNU တပ်မငါဘာပုံခရိုင်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့အခုလက်9ရက်နေ့အရှိတောင်တိုင်းစစ်တပ်ချုပ်နဲ့တောင်ပိုင်းတိုင်းစစ်တပ်ချုပ်တိုင်းမှုတို့ဆံမှာ KNU တပ်မငါကကန့်ကွက်စာပေးပို့ထားပါတယ်ဒီလိုပြစ်ခတ်မှုကြောင့်ဒေသခံအယောက်300ကျော်ရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ KNU တပ်မငါပြောခွင့်ရပုံမှုစောကလေးတို့ကဆိုပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်ကာလမှာတပ်မတော်အနေနဲ့လက်နေကြီးလက်နေငယ်အုံပြုပြီးပြည်သူတွေကိုတောက်ချက်ပြစ်ကတ်မှုတွေလုပ်တာဟာ NCA စာချုပ်ပါချက်တွေကိုဖောက်ပြက်ရာကြတယ်လို့ GNU ဘက်ကပြောပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာမွန်လူမျိုးကိုစားပြုမွန်တိုင်းနိုင်ရာဝန်ကြီးတဦးထားရှိတင့်တယ်လို့တိုက်တွန်းကြောင်းမွန်စာပေရင်ကျေးမှုကော်မတီရန်ကုန်ဥက္ကဋ္ဌနိုင်စိုးအောင်ကဖေဖော်ဝါရီ9ရက်နေ့မှာကြားရောက်တဲ့83ကျိန်မြောက်မွန်အမျိုးသားနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပတဲ့မွန်အမျိုးသားနှင့်အခမ်းအနားမှာတိုက်တွန်းပြောကြားခဲ့တာပါမွန်အမျိုးသားနှင့်အခမ်းအနားကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့တက်ရောက်ခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ရှမ်းနဲ့တရုတ်နယ်စပ်ဂိတ်တွေမှာတရရင်ဝင်ပိတ်မထားပေမဲ့ကျန်းမာရေးဝန်ထမ်းတွေကနေတင်းကျပ်စွာစောင့်ကြည့်နေပြီးတော့လူအဝင်ထွက်တွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။အကြောင်းဆုံးကိုတော့နမ်ဟ ோம் ကနေစုစည်းတင်ဆက်ပေးထားပါတယ်။
မြန်မာတနိုင်ငံလုံးအတိုင်းအတာအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တန်တရားရှိသူလူနာ22ဦးရှိကြောင်းကျန်းမာရေးဌာနကကြေညာထားပြီးတော့ရှမ်းပြည်မှာတော့တန်တရားရှိသူ6ဦးရှိတယ်လို့
Shampine, Kuta Yene, Pitu, Jama Ye Uzi Tanama, Dota Ne Ifuga, Piovare.
A cool D Shanta on the Ne Solution in Yoli, and he sits on to see your mat and he nami video mat and Yanat Umbama, she gave him Jenny, not Pito Marmom and see your mat and Yanadi Ushiva. Let the Loro Adi Shanya Maro Nem to Kani got a quick Sami Nadia, she did and Yalina Bono, let the Loro Elabe, Susupan Sawya Beshima.
Coronavirus Jana Yego Kakwetasi Nayetwe, Lusu Luene Yagomatuabu, Nakansi Tatajabune, Majakana, Sage of Water, Letter, Maitana got the deep beat habare, Lashima, Nessa Gateway, Tayawin, Petara, Mumashi did all, Gateway, Tralurigo, Jamaitanagani, Sanchi, Sissi, Pinirello, Doubtani, if you got Piovare.
Samarugani, who don't name Sunny Day, Tayonel Sunny Rabono, Piroma, Shanshi, Maka, Walu Gate, Shite, Shide, Shan, Yamaka, Kisamaki, Shide.
အဲ့ဒီကိတ်ခုတစ်ခုကနေရောမိတိုင်းမိတိုင်းသမားတီတဲခုဝင်လာတဲ့သူကတော့တောင်းတောင်းလောက်ရှိရပါတော့အဲ့ဒါကိုကြွားရတဲ့ဒီတုတ္တမယေဟူဂျမ်းကိုသူပြည်နေရိုက်ချထားတယ်ဒါကြောင့်ဖေဖော်ဝါရီလ9ရက်နေ့ကရွှေလီမြို့ဝမ်းမှာကျင်းပဖို့စီစဉ်ထားတဲ့
ပွဲမကျင်းပရတဲ့အကြောင်းရင်းကတော့တျောက်ပြီးရဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ပေါ့နော်ပွဲလမ်းတစ်ပင်တွေလှုပ်ရင်းနဲ့လူအများနဲ့အများကြီးလာမယ်ဆိုတော့အဲဒါကြောင့်မလို့ကျွန်တော်တို့ကကြိုတင်ကာကွယ်မှုအနေနဲ့ဆုံးဖြတ်လိုက်တာပါအလားတူနဲ့စက်စီးပွဲမျိုးတစ်ခုဖြစ်တဲ့နှမ်ခမ်းမြို့မှာလည်းပွဲမကျင်းပခဲ့ပါဘူးလက်ရှိမှာတော့တရုတ်မှာအလုပ်သွားလုပ်ပြီးပြန်လာတ ချင်းမျိုးရာပုံမူညီညွတ်ညီညာရေးဆိုင်ရာဒုတိယကျင်းအလို့တော်သွေးဆောင်ဆွေးနွေးပွဲကိုချင်းမိနယ်မင်းသားမျိုးမှာဇန်နဝါရီလ29ရက်နေ့ကနေ30ရက်နေ့အထိနေ့ရက်တာကျင်းပပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့လည်းချင်းမျိုးရာတအူးစီရန်အက်ကိုစလဲဒီပါဝင်တက်ရောက်မှာဖြစ်တဲ့အတွက်ချင်းမိနယ်အစိုးရဘက်ကဖွေးဖွေးချက်မပေးနိုင်လို့ပွဲပြေးသွားရတာလို့ချင်းနေချင်းခရီးရန်ဖွဲ့ချုပ်သူတွေတွေ့မှ ဒီစွန်းနေပွဲမှာချင်းမျိုးရတအုပ်ကိုဆက်လိုက်ပြီးပအဝင်တိုက်ရောက်မှာမဟုတ်ကြောင်းကတိဝန်ကချက်သွင်းပြီးပြန်လည်တင်ပြခဲ့ပြီမယ်လေသိဆုံးဆွေးနွေးပွဲချင်းမမတရလူဂျန်နဝါရီလ ဖွဲ့ချုပ်တန်NRVC ကနေခုပြုချက်မပေးသေးတဲ့အတွက်ခွင့်မပြုနိုင်ဘူးလို့အကြောင်းပြန်ခဲ့ပါတယ်။CNF ကတနင်္ဂနွေလုံးပြည်ကတိုက်ခတ်မှုရစရည်သဘောတူစာချုပ်NCA လက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်တဲ့အညီတနင်္ဂနွေလုံးမှာလှုပ်လှဆွာသွားလာခွင့်ရှိတယ်လို့လူသူနယ်လယ်လှုပ်လှဆွာတွေ့ဆုံခွင့်ရှိပြီးငင်းချမ်းရေးတည်ဆောက်မှုကာလမှာဆီအန်နက်ကိုဘေးထုတ်သားတဲ့ဟာလုံးဝမလုပ်သင့်ဘူး 现在我别别抢土他了，你说老大了，东莞的北京的老家都去哪了？去啥来了？
第一个三年不代表了，前面呢，苏亚坡、表哥亚坡谷、西边文集、乌苏特噶罗、库鲁都变表苏瓜嘞。
တရားမှတ်တယ်မှာတရားနဲ့တရှိအောင်တက်မယ်ဆိုအဲ့လိုလေးပါဆိုတော့ဆရာနဲ့တာအခါမှတက်ပြီးတော့ဒီလိုဆွေးနွေးမယ်ဆိုရင်ဒီနေ့ဇောကခွင့်ပြုချက်ပေးလို့မရပါနဲ့အဲ့လိုဖြစ်ကိုတင်ရတယ်အဲ့လိုဖြစ်တင်တဲ့ကြောင့်အဲ့လိုဖြစ်ရနေမှာအခုရှိတဲ့ခွင့်မပြုချင်းနေချင်းခရိယံခေါ်ကြောက်ရဥစ္စာမှုနဲ့ပရမချင်းချင်းညီညွတ်ရေးဆွေးနွေးပွဲကိုပြီးခဲ့တဲ့2019ခုနှစ်ဇန်နဝါရီလ19 ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဒေသခံများပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာကျင်းပတဲ့83ကြိမ်မြောက်ပြည်ထောင်စုနှင့်ခန်းနာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။တရန်စီနယ်ခုနားဆင်ကြကြတာကတော့ပြည်နယ်ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်တင် င်းအစီအစဉ်မှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုလာမယ့်စနေညထိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုဖိတ်ခေါ်ပါရစေရှင်။
ချင်းပြည်နယ်ဘလောအမျိုးနယ်ကနေရခိုင်ပြည်နယ်နောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့ပြင်ပိုးပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်။ဒီတိုက်ပွဲတွေရော့သွားနိုင်ခြင်းအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလား။အဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲ။တိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြမှာလဲ။စသဖြင့်ချင်းအခုလာမယ့်စနေနေ့ဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်တဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကျင်တာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောင်းထုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932921994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါမဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။အခုဖီယိုရဲ့ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါဦးမရှင်
။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်တဲ့ရုပ်နိုင်ငံဟူပေပြည်နယ်မှာဒီဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနောက်ထပ်254ယောက်တိုးလာပြီးတော့အခုဆိုရင်စုစုပေါင်းသေဆုံးသူ1389ယောက်ရှိသွားပါပြီ။ဒါ့အပြင်ဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်ဟာလည်းပဲဒီရုပ်နိုင်ငံတွင်းမှာ6000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်တဲ့နာဒါမှကိုဆိုရင်လည်းဆိုရင်တော့ကြောင့်အာရှနိုင်ငံတို့ကကန်းကောက်ခွင့်မပြုဘဲကန်းကောက်ခွင့်မပြုတဲ့ဇင်ခံတင်မောကြီးကိုကမ္ဘောဒီးယားနိုင်ငံကကမ်းလွန်မှာကြောက်ချောက်ခွင့်ပြုခဲ့ပါတယ်ဝက်စတဒမ်ဇင်ခံတင်မောကြီးဘော်ကခီးတဲ့နဲ့ဝန်ထမ်း2000ကျော်မှနာမကျန်းသည့်လူတူတယောက်မှမရှိပေမဲ့သူတို့အားလုံးကိုပိုးကူးဆက်မှုရှိမှရှိစေမှာပါအဲ့ဒီတင်မောကိုထိုင်းနိုင်ငံကကန်းကောက်ခွင့်မပြုခဲ့ပေမဲ့ Seaborn Ovation ဆိုတဲ့နောက်ထပ်အပျော်စီးတင်မောကြီးကိုတော့ထိုင်းနိုင်ငံတောင်ပိုင်းဖူးခက်အပန်းဖြေကျွန်းမှာဒီကနေ့ကန်းကောက်ခွင့်ပြုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့ဒီဘူးချက်မပါဘဲအီရန်အပေါ်စီရေးရတိုက်ခိုက်မှုတွေမလုပ်နိုင်အောင်ဟန့်တားမဲ့စုမဲ့ချက်တရားကိုထပ်လွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီစုမဲ့ချက်ဒီပြုနိုင်ဖို့ထောက်ခံမဲ့အလုံလုံးရမယ်လို့မျှော်လင့်ရပေမဲ့သမ္မတထရန့်ကဗီဒူအာနာသုံးပယ်ချရင်တော့အတည်ဖြစ်လာမှာမဟုတ်ပါဘူး။သမ္မတထရန့်ကတော့ဒီမိုကရက်မတ်တွေဟာရီပူဘလီကန်ပါတီကိုအဆက်ရောက်အောင်ဒီဥပဒေကြမ်းဒီပြုနိုင်ရေးတမင်လှုပ်ဆောင်နေတယ်လို့သူ့ရဲ့ Twitter ဆာမျက်နှာပေါ်မှာရေးပါတယ်။ဒီဆိုမဲ့ချက်ကိုတည်သွင်းတဲ့ Virginia ပြည်နယ် Democrat ထက်လွှတ်တော်မှ Tim Kaine ကတော့ဘယ်သူ့ကိုမှထိခိုက်အောင်မလုပ်တော့ဖို့ဘူးလို့ပြောပါတယ်။တရုတ်စစ်အုပ်ရဲ့တင်းကြပ်တဲ့ဥချိုကြီးပေါ်ပြီးခဲ့တဲ့နှစ်ကကန့်ကွက်ဆန္ဒပြပွဲကြီးတွေဖြစ်ခဲ့တဲ့ Hong Kong ကျွန်းရေးရာကန့်ကွက်ဆောင်ရွက်တဲ့တရုတ်စစ်အုပ်ဌာနအကြီးအကဲကိုအစာထိုးခံထားလိုက်ပါတယ်။ Hong Kong ရေးရာယုံအကြီးအကဲဖြစ် Shao Bao Lun ကိုခံထားလိုက်တဲ့အကြောင်းတရုတ်စစ်အုပ်ရဲ့ဒီနေ့ထုတ်ပြန်ချက်တည်းမှာဖော်ပြထားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညစီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်။မြန်မာတောက်ကြနေမြန်မာစီစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။ VOA တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA အားပေးနိုင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.